Professor Steinbach ခင်ဗျာအခုမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အရေးကြီးစားတဲ့ပတ်သက်ပြီးတော့မေးလိုပါတယ်။ဒီပြဿနာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာဘယ်လောက်ထိထိခိုက်မှုရှိနိုင်လဲထင်ပါလားခင်ဗျာ
It's damaging for several reasons. It's damaging to the international reputation.
ထိခိုက်စေတဲ့အကြောင်းအများကြီးရှိပါတယ်။ဒီမိုကရေစီဖော်ဆောင်ရေးရှေ့တိုးသွားနေတဲ့အချိန်နိုင်ငံတကာမှာဂုဏ်သတင်းကိုထိခိုက်စေပါတယ်။ပြည်တွင်းကအာဏာတည်ဆောက်ပုံကြောင့်ဒီမိုကရေစီအပြည့်အဝမဖြစ်သေးပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းအတိုင်းရွံ့နေတာပါဒီလိုပြည်ပမှာထိခိုက်တယ်လို့ပြည်တွင်းမှာလည်းထိခိုက်စေပါတယ်ဘင်္ဂလားဒေ့ရှ်နေဆက်ကရိုဟင်ဂျာပြဿနာဟာစီရေးပြဿနာဖြစ်လာတော့စစ်တပ်ကခိုင်မာတဲ့အခန်းကဏ္ဍကနေပါဝင်လာပါတယ်ဒီလိုပို့ပြီးတော့ခိုင်မာအောင်လှုပ်လာတဲ့အတွက်လူအတိုင်းဝိုင်းပေါ်မှာစစ်တပ်ရဲ့လွှမ်းမိုးမှုကိုရှော့ချသွားမယ်ဆိုတဲ့ကိစ္စဟာပို့ပြီးတော့ခက်ခဲလာစေပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကိုနိုင်ငံတကာအစိုင်းအဝိုင်းကသိပ်ပြီးတော့ဝေဖန်ရှုတ်ချက်နေရပါတယ်ဒီကိစ္စကိုဘာမှမပြောဘူးပြီးတော့တကယ်တော့ဒေါန်ဆန်းစုကြည်မှာအနာအပြည့်ဝမရှိဘူးဆိုတာကိုသူတို့နားလည်ကြပါရဲ့လား
Well that you know she doesn't have enough authority you're quite right but the international community doesn't understand it because the expectations
မမလည်းသူ့မှာအနာအပြည့်ဝမရှိပါဘူးဒါပေမဲ့နိုင်ငံတကာအစိုင်းအဝိုင်းကနားမလည်ပါဘူးမျှော်မှန်းချက်ကသိပ်ပြီးတော့မြင်မာနေပါတယ်2015ရွေးကောက်ပွဲတုန်းကမျော်မှန်းထားခဲ့ကြတာတွေကတိတ်ပြီးတော့မြင်လွန်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မဖြစ်နိုင်တာကိုမျော်မှန်းခဲ့ကြတာပါတိုင်းပြည်ရဲ့အခြေအနေအစ်စ်မှန်ကိုသူတို့သတိမပြုနားမလည်ခဲ့ကြပါဘူးတကယ်တော့သူဟာဆိုးရနှစ်ရက်ရှိတဲ့အထက်ကတရက်ကိုပဲစီမံနေရတာပါစစ်တပ်ဟာစစ်တပ်နဲ့ရဲကိုသာမကအုပ်ချုပ်ရေးကိုပါထိန်းချုပ်ထားပါတယ်အဲဒါကြောင့်သူလုံနိုင်တာကအကန့်အသတ်ရှိနေပါတယ်ဒီတော့မျော်လင့်ထားသလိုဖြစ်မလာတော့နိုင်ငံတကာအတိုင်းဝိုင်းကအထူးစိတ်ပျက်ကြပါတယ်နိုင်ငံတကာမီဒီယာတွေအရိတအာဘော်တွေကအများပြဝေဖန်တာတွေကိုဖတ်ရပါတယ်။သူကတော့ဒီမိုကရေစီမီးရှုတစောင်မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လူသိရှင်ကြားဝန်ခံပြောကြားထားပါတယ်။ဒီနေရာမှာကျွန်တော်အမြင်ပြောရရင်ကိုတော့ကြိုက်တယ်လို့ခံယူနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာအမြင်မှာတော့ဒီမိုကရေစီမီးရှုတစောင်ပါပဲ။ပြီးတော့သူဟာနိုင်ငံရေးသမားစစ်စစ်တယောက်မဟုတ်ပါဘူး။အတွေ့အကြုံတိတ်နေပါတယ်။နိုင်ငံရေးသမားစစ်စစ်ဆိုရင်ရွေးကောက်ပွဲပြီးတဲ့နောက်မှာချက်ချင်းလှုပ်တင်တာကစစ်တပ်နဲ့ပြန်လည်တင့်မြတ်ရေးဖြစ်ပါတယ်။ထိတ်တက်ရင်ဆန္ဒမျိုးမလုပ်တင်ခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလည်းမဖန်တီးတင်ပါဘူး။အခုသူဒါတွေလှုပ်ခဲ့တော့စစ်တပ်ကသူ့ကိုမယုံကြည်တော့ပါဘူး။သူနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဆက်ဆံရေးကတိတ်မကောင်းဘူးလို့ကျွန်တော်ထင်ပါတယ်
။ဒီညမှာတချို့ကအခုရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါစစ်တပ်အကြိုက်ဖြစ်နေတယ်လို့ဆိုကြပါတယ်။စစ်တပ်ကိုလူလားသူတချို့ကစစ်တပ်ပြန်ပြီးတော့အာဏာသိမ်းနိုင်အောင်စစ်တပ်ပြန်လာအောင်တမင်တကာလမ်းကြောင်းပေးနေရတယ်လို့စွပ်စွဲကြတာလေ။ဘာပဲဖြစ်ဖြစ်ဒီအချိန်ရောက်စစ်တပ်ပြန်ပြီးတော့အင်အားကောင်းလာနိုင်တဲ့အာဏာပြန်ယူလာနိုင်တဲ့အလားအလာကိုမြင်ပါလားခင်ဗျာ
။ I don't know whether it's possible but I doubt it very much. I don't think it's in the military's interest.
တတော်သိမဖြစ်နိုင်ဘူးလို့ထင်ပါတယ်။ဒီလိုလှုပ်လို့စစ်တပ်အတွက်အကျိုးမရှိနိုင်ပါဘူး။စစ်တပ်ကနာမည်ကောင်းလိုချင်ပါတယ်။သူတို့ဟာမျိုးချစ်တွေပါ။သူတို့မှားတဲ့အခါလဲမှားပါလိမ့်မယ်။ဒါပေမဲ့သူတို့ဟာတိုင်းပြည်ရဲ့အကျိုးအတွက်အမြဲစဉ်းစားပါတယ်တိုင်းပြည်အကျိုးဖြစ်ထွန်းဖို့အတွက်ဆိုလို့ရှိရင်ရိုဟင်ညာပြည်ထနာကိုသူတို့တက်နိုင်သမျှစူးစမ်းပြီးတော့ဆောင်ရွက်နေကြပါတယ်သူတို့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ဟာဒီပြည်ထနာကြောင့်အာဏာပိုကြီးလာအောင်လုပ်နေတယ်လို့လည်းမထင်ပါဘူးသူတို့ကအာဏာကိုလိုသလောက်ရထားပြီးပါပြီ
တကယ်တော့စစ်တပ်ကသူတို့တောင်းကိုသူတို့ထမ်းဆောင်နေတယ်သူတို့တောင်းကတိုင်းပြည်ကိုကာကွယ်ရမယ်သူတို့ခေါ်အမိမြေကိုတလက်မတောင်အထိမခံနိုင်ဘူးဆိုပြီးတော့ပြောနေကြတာပါဆိုတော့အခုကိစ္စကနေဇက်ချန်စီယိုကျိုးပေါက်လာတဲ့ကိစ္စဖြစ်တယ်အထုတ်ချာအနာကိစ္စဖြစ်လို့ငါတို့ကောက်ွယ်မယ်ဆိုပြီးကောက်ွယ်နေတာဖြစ်ပါတယ်ဒါကိုနိုင်ငံတော်ကသူတို့စစ်တပ်ပြောသလိုမြင်ကြပါလားခင်ဗျာ
Well yes they have to defend the country of course they do but it is a question of the response degree
မမလည်းသူတို့တကယ်ပဲကာကွယ်ရမှာပါဒါပေမဲ့သူတို့တုံ့ပြန်မှုအတိုင်းတန်နဲ့ပတ်သက်ပြီးတော့မင်းစရာရှိလာပါတယ်သူတို့ဟာနိုင်ငံကိုကာကွယ်ဖို့လုပ်တဲ့နေရာမှာအလွန်ကျွံဖြစ်နေသလားနောက်တနည်းပြောရလို့ရှိရင်ဖိနှိပ်တဲ့လုပ်ရက်တွေမလိုအပ်ဖဲနဲ့လုပ်ခဲ့သလားဆိုတာပါပဲအကျန့်ဖက်သမားတွေရဲ့လက်ချက်နဲ့လူဒါဇင်အနည်းငယ်တေခဲ့ရတာဟာစိတ်မကောင်းစရာပါဒါပေမဲ့အခုနေဆက်ဒေသမှာသူတို့လုပ်နေသလောက်ပြင်းပြင်းထန်ထန်တုံ့ပြန်စရာမလိုပါဘူးဒီအနေရရှိနေတဲ့ပမာဏနဲ့အချိုးညီတဲ့တုံ့ပြန်မှုမျိုးသာဖြစ်ရပါလိမ့်မယ်အခုလူလေးသိန်းလောက်ထွက်ပြေးရတော့အောင်လောက်တာဟာအလွန်အကျွံတုံ့ပြန်တယ်လို့ဖြစ်နေပါတယ်ဒါဟာဘာကိုဖော်ပြနေတယ်လဲဆိုတော့မြန်မာစစ်တပ်ရဲ့အနေရသူတို့အပေါ်ကြောက်ရောက်နေတယ်ဆိုတော့ယူဆချက်ရှိနေလို့ပဲဖြစ်ပါတယ်1980ပြည်တုန်းကလည်း2သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်1990တဝိုက်မှာတခါ2သိန်းကျော်သူတို့အများစုကကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ပြန်လာခဲ့ကြပါတယ်အခုအခြေအနေတွေကပို့ပြီးတော့ဆိုးနေပါတယ်
1987 Bangladesh Lulae Superunga Myanmar Naingan Bakku Bangladesh ka lu paung 5000 yaw win la khe par de athu thaphin Pakistan ne selat pu paung ni jin ne thui phit par de Dilire win la de kaisa wo Myanmar Naingan saya Bangladesh Tamaji ya Myanmar Naingan saya British Tamaji ko won khan pyo ja khe par de dan ne patte bi British Tamaji nga thwat la de athaw la tuhu sia ji twi hu ba la
khne I haven't but that's understandable I mean, that's why when you say the...
I'm not sure what you're saying. Myanmar nengen sanzaba atwa to aung India baka lure amya apya wenla ke baare. Nabito Bangladesh lulta ye sipwe dariha ho baka lure wenla ze gere piya jire baare.
Ok, dami tino aai kulu ni kiddo baaro go mpyo lura wo thalai baara. Thangku ya kuna sette Bangladesh lulta ye sipwe nunga lunga zin hao dipa go winare kisa nem pati bhi pyo jina.
Yeah, but how many people went back to Bangladesh after independence? Do we know that?
No.
No, we don't know. Yes, I'm sure some stayed.
အဲ့ဒီထက်ကဘယ်နှစ်ယောက်ပြန်သွားခဲ့ကြသလဲဆိုတာကိုသိရသလားမသိရဘူးမလားထားပါတော့သူတို့ပြန်မသွားဘဲနေကြတယ်ပဲထားပါဦးသူတို့ကတော့နိုင်ငံသားမဖြစ်ထိုက်တာသိကြပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာမွေးဖွားလာတဲ့သူတို့ရဲ့သားသမီးတွေကြတော့ကိုဟုတ်ကဲ့ကျွန်တော်ကဒီကပြောချင်တာကလိုပါရှာကြီးထောင်900ခုနှစ်ဆက်တစ်ဆိုတာဟာကဘာပေါ်မှာမီဒီယာနဲ့သိထုံးကနေရဲ့အချိန်အဲ့ဒီဘင်္ဂ ူးမြမအစွားလည်းမကန့်ကွက်ခဲ့ဘူးနိုင်ငံတကာကလည်းဘာကြောင့်မပြောခဲ့ကြဘူးလဲဆိုတာကိုပြောချင်တာပါအခုကျမှဘာကြောင့်အရေးကြီးပြောနေကြလဲဆိုတာပြောချင်တာ
Yeah, you make a good point there
ဟုတ်ပါတယ်ဒီနေရာမှာခင်ဗျားထောက်ပြတဲ့ချက်မှန်ပါတယ
် Now နိုင်ငံသားပြည်ကိစ္စမှာအဓိကအဖူးထစ်ဖြစ်နေတာကတော့ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပါတယ်ရခိုင်လူမျိုးတွေသားမကဗမာအပါဝင်ပြည်ထောင်စုသားအများအပြားကဒီနာမည်ကိုလက်မခံကြပါဘူးမြန်မာပြည်ထောင်မွတ်စလင်တချို့တောင်မှဒီနာမည်ကိုလက်မခံကြပါဘူး။ဒါပေမဲ့ဒီလူတွေကသူတို့လူချင်းတဲ့နာမည်ခေါ်မှသာလျှင်နိုင်ငံသားအသီးမှတ်ပြည်ကိုလက်ခံမယ်ဆိုပြီးတော့တင်းခံနေကြတာပါခင်ဗျာ
။ Now early in independence they some of the Muslims on the Bangladesh border wanted independence.
လွတ်လပ်ရေးအစောပိုင်းကာလတုန်းကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကမွတ်စလင်တချို့ဟာဒီတီးကြားလွတ်လပ်တဲ့နိုင်ငံထူထောင်ဖို့လိုလားခဲ့ကြပါတယ်။အဲ့ဒီကိစ္စကတော့ပြီးသွားခဲ့ပါပြီ။ဒါပေမဲ့သူတို့ကအခုကိုပိုင်အုပ်ချုပ်ရေးကိုလိုချင်နေကြပါတယ်။ပြဿနာကသူတို့အနေနဲ့ဒီလိုကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထူထောင်နိုင်ဖို့အတွက်ရောနိုင်ငံသားဖြစ်ခွင့်ရရှိဖို့အတွက်ရောတိုင်းရင်းသားတစ်ရပ်ဖြစ်ဖို့လိုအပ်နေပါတယ်။1982နိုင်ငံသားဥပဒေကလည်းအတိမတ်ပြုတိုင်းရင်းသားမဟုတ်ရင်သူတို့ရဲ့ဘိုးဘွားဆင်ဆက်ဟာ1823ခုကတည်းကမြန်မာပြည်မှာအခြေချနေထိုင်ခဲ့ပြီးသားဖြစ်ရမယ်လို့ဆိုထားပါတယ်။အဲ့ဒီလိုနေခဲ့တယ်ဆိုတာတကယ်တမ်းကျတော့ဘယ်သူမှတက်တည်မပြနိုင်ပါဘူး။ဆိုတော့ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်နေပါတယ်နိုင်ငံသားလည်းမဖြစ်နိုင်ပါဘူးစစ်တပ်ကရောမြန်မာပြည်သူတွေကပါသူတို့ကိုအပယ်ခံတယ်လို့ဆက်ဆံကြပါတယ
်ဒါမဲ့ချာကြီးအခုသူတို့ကို1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ထိုက်သူကိုနိုင်ငံသားပေးမယ်လို့လုပ်ပါတယ်အဲ့ဒါကိုသူတို့ကလည်းသူတို့ကြိုက်တဲ့နာမည်ကိုမခေါ်တဲ့အတွက်ကြောင့်တော့လက်မခံဘူးညင်းဆ
န်တယ် if they are given citizenship you're not given the citizenship as a Muslim or a Buddhist or a Christian or anything else you're given
တကယ်တော့နိုင်ငံသားပေးမယ်ဆိုတာမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်စသဖြင့်ခွဲခြားပေးအပ်ရတာမဟုတ်ပါဘူးမြန်မာသမ္မတနိုင်ငံအတွင်းမှာနေထိုင်သူအနေနဲ့ပေးရတာပါနိုင်ငံသားနာမည်ပဲလိုတာပါဘာသာရေးတို့ဘာတို့ဖော်ပြစရာမလိုအပ်ပါဘူးဘယ်လူမျိုးဘယ်ဘာသာဝင်ဆိုတာဖော်ပြတာကိုနိုင်ကမှတ်ပုံနဲ့ကပ်ပြားရဲ့အားနည်းချက်တည်းရဖြစ်နေပါတယ်ဘယ်နိုင်ငံမှာမဆိုအဲ့ဒီလိုမဖြစ်တင်ပါဘူးလူတွေဟာကိုးကွယ်ချင်တာကိုကိုးကွယ်မယ်ဘယ်ဘာသာမှမကိုးကွယ်ရင်လည်းပဲနေလို့ရပါတယ်။ဒါတွေကိုဖော်ပြနေရတယ်ဆိုတာဟာခေတ်သစ်နိုင်ငံသားဖြစ်ရေးဆိုတာကိုလွဲမှားစွာသတ်မှတ်ထားခြင်းသာဖြစ်ပါတယ်။အဲ့ဒီ1982မှာဒေါက်တာမောင်မောင်ရေးဆွဲခဲ့တဲ့နိုင်ငံသားဥပဒေဟာအတော့ကိုလွဲမှားနေတဲ့ကိစ္စဖြစ်ပါတယ
်။မပူရင်ကပြားမှာအဲ့လိုလူမျိုးဘာသာစာရတွေကိုဖော်ပြတာ1982နိုင်ငံသားဥပဒေမတိုင်ခင်ကတည်းကရှိခဲ့တဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ငငယ်တုန်းကအဲ့ဥပဒေမပေါ်ခင်ကျွန်တော်တို့ကအမျိုးသားမှတ်ပုံတင်ကပြရရခဲ့ပါတယ်အဲ့ဒီကလေးကကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုဖော်ပြတာ
problem is then the question of ethnicity is not one that is always one sided
အဲ့ဒီလိုဆိုလို့ရှိရင်ဘယ်လူမျိုးဘယ်တိုင်းသားဆိုတာအများရန်တစ်မျိုးတည်းပြက်ပြက်သားသားရှိနေတာမဟုတ်ပါဘူးဆိုပါစို့ကချင်နဲ့ရှမ်းလက်ထပ်ထားကြတဲ့ကရင်နဲ့ဗမာလက်ထပ်ထားကြရင်ဟောဒါတွေဟာနိုင်ငံသားကိစ္စမှာအဓိကကြတဲ့ပြဿနာတွေဖြစ်ပါတယ် တကယ်တော့ကျွန်တော်ဖြစ်စေချင်တာကဒီဘယ်တိုင်းရင်းသားဘယ်ဘာသာဝင်ဆိုတာကိုဖော်ပြမထားတဲ့မှတ်ပုံတင်ကပြပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသား135မျိုးဆိုတာလေတိုင်းရင်းသားတွေအင်အားကြီးကြီးမားမားမရှိစေချင်လို့တမင်လုတ်ခဲ့တဲ့နိုင်ငံရေးပြည်ရဲ့ဒီ political tactics တာဖြစ်ပါတယ်ချင်းတစ်မျိုးထဲမှာ53မျိုးခွဲထားတာဟာတိတ်ပဲကင်းမဲ့နေပါတယ
်ဆိုတော့နောက်ဆုံးအနေနဲ့ဆရာကြီးအခုလက်ရှိအခြေအနေပြည်လဲရေးအတွက်လုပ်တင်တာပြောပ
ါ What can happen now and I don't believe it will happen would be for
အခုလုံးလုံးစမှာလုပ်တင်တာကိုပြောရမယ်ဆိုရင်တော့အစိုးရကဒီဒေတာစီကိုကုလသမဂ္ဂအခက်ခတ်တွေကိုတွားခွင့်ပေးတင်ပါတယ်ပြီးတော့ဒီအကြမ်းဖက်မှုကင်းမဲ့ရေးအတွက်အာမခံပေးတင်ပါတယ်ဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူး